ထိုင်းမှာနေဆက်ကင်းပြည်နယ်မြောက်ရီခရိုင်တွင်စစ်ကောင်စီတပ်တွေနဲ့ KNU ကင်းအမျိုးသားလူမျိုးရေးတပ်တို့ကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးတချို့ထိုင်းနိုင်ငံနဲ့ကျခဲ့ပါတယ်။ဒီအတွက်ထိုင်းမြန်မာနယ်စပ်တစ်ချောက်ထိုင်းစစ်တပ်ကလုံခြုံရေးတိုးချထားပါတယ်။ဒီအကြောင်း VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီခရိုင် KNU တပ်မ6ထိန်းချုပ်ရနေရာဖြစ်တဲ့၄ K ကော်နေရာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုဒီကနေ့အပါအဝင်၃ရက်ဆက်တိုက်လှုပ်လာခဲ့ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီရဲ့လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာအရက်သားတွေထိခိုက်ဒဏ်ရာရမှုတွေလည်းရှိနေပါတယ်။ဒီဇင်ဘာလ25ရက်နေ့မနေ့ပိုင်းကတည်းကစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်နေ့လယ်တနာရီကျော်အချိန်မှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မြန်မာဘက်ကဒေသခံရွာသား800ကျော်ဟာထိုင်းဘက်ခြမ်းကိုနေ့လယ်ပိုင်းကစပြီးထွက်ပြေးတိမ်းရှောင်လာနေကြပါတယ်။မနေ့9နာရီကျော်အချိန်လောက်ကမြန်မာဘက်ကပြစ်လိုက်တဲ့လက်နက်ကြီးတွေလည်းထိုင်းဘက်ကအင်တလုံးကိုကျက်ရောက်တဲ့အတွက်ထိုင်းဘက်ကလည်းနေဆက်မှာအမြောက်ကားတွေစစ်ကားတွေနဲ့လုံခြုံရေးကိုတွန်းမြင့်ချထားလိုက်ကြောင်းစစ်ဘေးရှောင်ဒုက္ခသည်တွေကိုအခုညီပေးနေသူတဦးကပြောပြပါတယ်
။နေ့လေတော့ဟိုဘက်မှာတိုက်ပွဲဖြစ်တယ်ပေါ့နော်။တိုက်ပွဲဖြစ်တဲ့အခါကျတော့ရင်းမြန်မှာရှိတဲ့ရွာသားတွေကဒီကဲမေကူလန်တော့ပါဆူးလာတယ်ကူလာရဲအဲ့ဒီချိန်မှာပဲထိုင်းစစ်သားတွေကလည်းလုံခြုံရေးပြီးတော့ပြေးပြေးတော့ကြားရတယ်။တစ်ဆက်တည်းမှာပဲဒီဘက်မှာရှိတဲ့ထိုင်းစစ်တပ်ကတန်ကြက်ကကားနစီနောက်ပြီးတော့အင်ဂျီကားလေးတွေနဲ့စစ်သားတွေပေါ့နော်။ဒီဘက်ဖြစ်တဲ့နေရာဘက်ကိုသွားလာတွေ့တယ်။နောက်စစ်တပ်ကားတွေပေါ့နော်။လေးငါးစီးကျွန်တော်တွေ့ရတယ်။အဓိကအပြင်ထိုင်းဘက်ချမ်းမှာတို့လုံခြုံရေးနဲ့ဖတ်ကြည့်နေကြတွေ့ရတယ်။အခုတို့ယူတဲ့နေရာကတော့မက်ကော့ပင်ဘက်ပေါ့နော်။လက်ကောပြင်းပြမှာမူဆောင်ပေါ့နော်အဲ့ဒီဘက်မှာစားရည်သွားတယ်စစ်ကားရည်သွားတယ်အမြတ်ကားရည်သွားတာပြည့်ရတယ်ပ
ါကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်စစ်ကောင်စီရဲ့တေဘောဘောတပ်စခန်းကနေမနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ထိုင်းနိုင်ငံဘက်ချမ်းမော်လီချိုင်းကျေးရွာအတွင်းကလူနေအိမ်တလုံးပေါ်ကျရောက်ပောက်ကွဲခဲ့တာပါဒီကနေ့မှာပဲစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်က၄ K ကော်နဲ့မဲဝါခီဖလူကြီးစတဲ့လူလူတွေနေထိုင်နေတဲ့ကျေးရွာတွေကိုလက်နက်ကြီးအလုံး90တဲ့မနဲ့ပစ်ခတ်မှုတွေရှိတယ်ဆိုပြီးထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကဆိုပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်၄ K ကော်အပါအဝင်ကျေးရွာ၁၀ရွာလောက်ကဒေသခံတွေတောင်းကနန်းနဲ့ထွက်ပြေးတိမ်းရှောင်နေရပြီးထိုင်းဘက်ချမ်းကိုတော့စစ်ဘေးရှောင်ဒုက္ခသည်6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ဘေးရှောင်တွေကတော့ထိုင်းဘက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ဒီဇင်ဘာလ25ရက်နေ့မှာတော့ထိုင်းဘက်ကဒုက္ခသည်တွေထားတဲ့မဲတောင်ကန်ဆိုတဲ့နေရာကနေမဲကိုကင်းဆိုတဲ့နေရာကိုဒုက္ခသည်တွေကိုရွှေ့ပြောင်းထားတာတွေလည်းရှိနေပါတယ်။ဒါပေမဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့ထိုင်းဘက်ချမ်းကိုနေရာအသီးသီးကနေဝင်ရောက်လာနေစေဖြစ်ပါရဲ့ရှင်။